အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ဒီအာရှခီးစဉ်နောက်ဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာအခုရောက်ရှိနေပါတယ်။တရုတ်နိုင်ငံကနေပြီးတော့ဝန်ကြီးကယ်ရီဟာဒီကနေ့စနေနေ့မှာဂျကာတာမြို့တော်ကိုရောက်သွားတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာအရေးကြီးမိန့်ခွန်းတစ်ခုကိုဂျကာတာမြို့တော်မှာဝန်ကြီးဂျွန်ကယ်ရီပြောကြားဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့သမ္မတရှီဂျင်းပင်နဲ့တွေ့ဆုံခဲ့ပြီးတော့ရာသီဥတုပြုံးလဲမှုတိုက်ဖျက်ရေးလူအခွင့်အရေးကိစ္စတွေအပြင်အရှေ့တရုတ်ပင်လယ်ထဲမှာသူတို့ပိုင်နဲ့ဖြစ်တယ်ဆိုတာပြသတဲ့အနေနဲ့လေချောင်းရံကာကွယ်ရေးဆောင်တရုတ်ကသတ်မှတ်တယ်လို့အမေရိကန်တို့ဘက်ကမြင်တဲ့ကိစ္စကိုဆွေးနွေးခဲ့ကြပါတယ်။ရေပိုင်နဲ့အငင်းပွားမှုကိစ္စနဲ့ပတ်သက်လို့ထိတ်တဲရင်ဆိုင်တဲ့အခြေအနေမျိုးသိပ်ပြီးတော့မဖြစ်အောင်လုပ်ဖို့အတွက်ဝင်ကြီးကယ်ရီကတရုတ်အစိုးရကိုတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝင်ကြီးဝမ်ဂျီကတော့တရုတ်နိုင်ငံအနေနဲ့ငြိမ်းချမ်းတဲ့ဆွေးနွေးမှုကိုဦးစားပေးပေမဲ့အချက်အချာပိုင်ဆိုင်မှုကိုထိပါလာရင်တော့ကာကွယ်ဖို့တွန့်ဆုတ်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။နျူကလ িয়ার ဆွေးနွေးပွဲစပွဲစီကိုမြောက်ကိုရီးယားတို့ပြန်လာရေးဖိအားပေးဖို့အတွက်တရုတ်အစိုးရကအာမခံချက်ပေးခဲ့တဲ့အပေါ်မှာအားရကျေနပ်တယ်လို့တရုတ်သမ္မတနဲ့တောက်ချာနေကတွေးဆောင်ပြီးမှအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်ရှင်။